ဝင်းသားမှုစင်လေးပေါ်လူမျိုးလုံးတက်ပြတ်မှုကျွလွန်နိုင်တဲ့အခြေအနေကိုဟန်တားဖို့ပြက်ကွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့လျှောက်ထားချက်ကို ICJ ခေါ်နိုင်ငံတကာတရားရုံးကလက်ခံကြားနာဖို့ခိုင်လုံတဲ့အထောက်အထားတွေရှိတယ်လို့ဂမ်ဘီယာနိုင်ငံဘက်ကလိုက်ပါဆောင်ရွက်မဲ့ရှေ့နေပေါ်စရစ်လာကပြောကြားလိုက်ပါတယ်။နယ်သာလန်နိုင်ငံတဟိတ်မြို့ ICJ တရားရုံးမှာရှေ့သတင်းပတ်ကြားနာမဲ့ကိစ္စနဲ့ပတ်သက်ပြီးပေါ်လီဟုတ်ဥပဒေအကျိုးဆောင်အဖွဲ့ဝင်ရှေ့နေကိုဦးကျော်စံတာကမင်းမြန်ရမှာသူကအခုလိုစတင်ဖြေကြပါတယ
် Yes, the hearing has been called on an emergency basis at the request of the Gambia to consider the Gambia's request for provisional measures which
ဒါပြရတဲ့အရေးကကြည့်ရအောင်ဒီမှာငယ်ဒီနဲ့ဘူရင်ဂျာရီအပေါ်လှုပ်ဆောင်နေတဲ့လူမျိုးတွက်ဆက်ဖြတ်မှုအပြုအမူတွေကိုရပ်ဆိုင်ဖို့ကျနော်တို့အပြီးအချိန်တိုအတွင်းမှာထပ်မဖြစ်စေဖို့အတွက် provisional measures ကိုယာယီလုပ်ဆောင်ချက်တွေအမိန့်ချမှတ်ပေးဖို့ဖြစ်ပါတယ
်ဒီအစ်စ်မှာနှစ်ဖက်ရှိနေရေဆောင်ရွက်ချက်ပေးဖို့လိုအပ်ပါသခင
် Yes yes in the there will be oral hearings before the court from December 10th to the 12th December 10th 11th and 12th
လိုအပ်ပါတယ်တရားရုံးရှိမှာနှစ်ဝက်ဖြင့်ရှောက်ထားရမှာဖြစ်ပါတယ
် Tuesday the 10th
ဒီသမားလာ၁၀ရက်၁၂ရက်နေ့နဲ့၁၂ရက်နေ့တို့မှာဖြစ်ပါတယ်ပထမတိဖြစ်တဲ့၁၀ရက်နေ့အင်္ဂါနေ့မှာအမှုလျှောက်ထားတဲ့နိုင်ငံဂမ်ဘီယာကလျှောက်လဲချက်ကိုသူ့နိုင်ငံကိုစားဂမ်ဘီယာတရားရေးဝန်ကြီးနဲ့သူတို့ရဲ့ရှေ့နေတို့ကပြောကြမှာပါဒုတိယနေ့ဖြစ်တဲ့ဒီသမားလာ၁၀ရက်နေ့ဗုဒ္ဓဦးနေ့မှာတော့မြန်မာနိုင်ငံကိုယ်စားလှယ်နဲ့ရှေ့နေတို့လျှောက်လဲကြရမှာဖြစ်ပြီးတတိယနေ့မှာတော့နှစ်နိုင်ငံစလုံးတကြောပြန်ပြောကြရမှာဖြစ်ပါတယ်ဂမ်ဘီယာကမနက်ပိုင်းမှာမြန်မာကမွန်းလယ်ပိုင်းမှာပြောမှာပါ
ဆိုတော့အဲ့တတိယနေ့ကျရင်ဆွဲချက်တင်ခြင်းမတင်ခြင်းဆောက်လဲရမယ်ဆိုတဲ့သဘောလားခင်ဗျာ
Well I wouldn't say it that way the I don't know what you mean by charged I this is not a criminal proceeding the issue
ကျွန်တော်ကတော့အဲ့ဒီလိုမပြောလို့ပါဘူး charge ဆွဲချက်တင်တယ်ဆိုတာမသုံးလို့ပါဘူးဒါဟာရာဇဝတ်မှုမဟုတ်ပါဘူးတတိယနေ့မှာဒုတိယအကြိမ်ဆောက်လဲချက်နဲ့ပြန်လည်ချိပချက်ဖြစ်ပါတယ်မြန်မာရဲ့လျှောက်လဲချက်ကို၁၂ရက်နေ့တာဝန်ရှိညနေ၆နာရီမှာအဆုံးသတ်ရမှာဖြစ်ပါတယ်။တရားသူကြီးတွေလည်းအဲ့ဒါပြီးရင်နားမယ်။အဲ့ဒါပြီးတဲ့နောက်ရက်သက်သက်နှစ်ပတ်လောက်အကြာမှာမှဂမ်ဘီယာရဲ့လျှောက်ထားချက်အတိုင်း provisional measures ကိုယာယီလိုက်နိုင်ရမယ့်အချက်တွေထုတ်ပြန်တင်မတင်အမိန့်ချမှတ်မှာဖြစ်ပါတယ်
။အဲ့ခင်ဗျားအဲ့ဒီဂမ်ဘီယာအတွက်ရှိနေတယောက်ပေါ့
I'm one of them yes
ဟုတ်ပါတယ်။သူတို့တဲကတယောက်ပါ
အဲ့လိုဆိုရင်ဂမ်ဘီယာရဲ့တိုင်ကြားချက်အတိုင်းသူတို့ခေါ်ရိုဟင်ဂျာတွေပေါ်မြန်မာဘက်ကလူမျိုးတွေဆက်ဖြတ်မှုဟန်တာဖို့ပြက်ကွက်ခဲ့တယ်ဆိုရက်ဒီစားနဲ့ပတ်သက်ပြီးတော့ဒါလက်ခံကြားနာလောက်တဲ့ time facility လို့ခေါ်တဲ့ဒီအထောက်အထားတွေရှိရရှင်ဘာဟာတွေလဲအရင်ပြောပြပေးပါ
Absolutely it's overwhelming there's overwhelming evidence in the voluminous report
ဒီကဘာလဲအထောက်အထားတွေအများကြီးပါပဲကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့တွေရဲ့ပေါ်လင်ထင်ရှားတဲ့အစိုးရခံစားတွေစုစုပေါင်းစာမျက်နှာပေါင်း989မျက်နှာအပြင်တခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့အစိုးရခံစားတွေအဲ့ဒါတွေအားလုံးကပေါ်လင်ထင်ရှားတဲ့အထောက်အထားတွေပါ
အဲ့ဒီအစိုးရခံစားတွေဟာလူပုဂ္ဂိုလ်တွေရဲ့ထက်ဆိုချက်တွေပေါ်မှာအခြေခံတာသာဖြစ်တယ်တကယ်အထောက်အထား evidence တွေမရှိဘူးလို့ဆိုကြပါတယ်တနည်းပြရင် statement ဆိုတာအခြေခံတယ်evidence မရှိဘူးလို့ပြောကြတာရှိပါတယ်။အဲ့တော့ဒီလိုသာဆိုရင်အဲ့ဒီ evidence တွေမပါတဲ့ statement တွေကိုအခြေပြုထားတဲ့အစိုးရခံစားတွေဟာတရားဥပဒေစက်သစ်ခံဝင်ပါသလား admissible ဖြစ်မယ်လို့ထင်ပါသလား
။ The reports are based on evidence. The evidence comes from many sources. The evidence comes from public statements.
အစိုးရကတော့ထောက်ထား evidence တွေအခြေခံပါတယ်။မြန်မာအစိုးရရဲ့ကြေညာချက်တွေတရားဝင်ကြေညာချက်တွေပါစစ်ကောင်းဆောင်တွေကထုတ်ပြန်တာတွေလည်းရှိပါတယ်။ Facebook နဲ့ Twitter တွေမှာလည်းအထောက်အထားတွေရှိပါတယ်။ဂျိုဒုကရိုက်ထားတဲ့ Roger Yori ဘီရှိုတဲ့အထောက်အထားတွေလည်းရှိပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဘက်ကဘယ်လိုခုခံခြေပတ်မှုမျိုး line of defense ယူလာမယ်လို့ဆိုတာကြိုတင်များတွေးမိပါလားခင်ဗျာ။
Well, I really don't want to anticipate that. I don't know.
ညီမဘက်ကဘယ်လိုခုခံခြေပါမှုမျိုးလုပ်မလဲဆိုတာကျွန်တော်ကြိုတင်မခံမှန်းလို့ပါဘူး။ကျွန်တော်မသိပါဘူး။ဒါသူတို့ဘက်ကဆုံးဖြတ်ရမှာပါ
။နောက်တစ်ခုက ICJ မှာပုံမှန်တရားစုရေး25ဦးအပြင်အမှုဆိုင်တဲ့နိုင်ငံတစ်ခုကလည်း ad hoc judge လို့ခေါ်တဲ့ဒီကိစ္စအတွက် season တရားသူကြီးတဦးစီတနိုင်ငံတဦးစီအဆိုပြုနိုင်တယ်လို့သိရပါတယ်။ဂမ်ဘီယာဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအဆိုပြုခံစားပြီးပြီလို့သိရပါတယ်။မြန်မာဘက်ကတော့ဒီမှုတက်စီစံတရားသူကြီးအဖြစ်နဲ့ဘယ်သူကိုအဆိုပြုထားရဲဆိုတာများကြားမိရင်လည်းပြောပါခင်ဗျာ
။ Yeah, they proposed a German law professor whose name is Kress.
ဂျာမန်ဥပဒေပေါ်ပေါက်ခတ်တယောက်ကိုသူတို့အစိုးပြုထားပါတယ်။သူ့နာမည်က Crash ပါ။အင်္ဂလိပ်လို KRESS လို့ပေါင်းပါလေ
။ဟုတ်ကဲ့။ဆိုတော့ပမဟာ Crash ကမြန်မာဘက်ကခံထားတဲ့ Adjunct Judge ဖြစ်ပြီးတော့မြန်မာဘက်ကလိုက်ပါဆောင်ရွက်မဲ့ရှင်းနေကတော့ပမဟာ William Chambers ဖြစ်မှာပေါ့ခင်ဗျာ။